မြန်မာရှေ့ပြောင်းအလို့သမားအများပြားရှိနေတဲ့ထိုင်းနိုင်ငံမှာကြော့ပြန်ကိုဗစ်တက်တရလှိုင်းကူးစက်မှုနှုန်းဆိုးရင်ရတဲ့အခြေအနေကိုရောက်လာနေတာကြောင့်အရေးပေါ်အခြေအနေကိုနောက်ထပ်နှစ်လတိုးမြှင့်ဖို့အတွက်ထိုင်းဆိုအားကဆုံးဖြတ်လိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဦးဆောင်ပြီးထိုင်းကာယောဂါထိန်းချုပ်ရေးဆိုင်ရာဗဟိုဌာနတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ကြီးဌာနတို့တွဲဆုံဆွေးနွေးပြီးမှအခုလိုဆုံးဖြတ်လိုက်တာပါ။ဒါ့အပြင်ထိုင်းနိုင်ငံရောက်နေတဲ့နိုင်ငံသားတွေကာဝယ်ဆေးထိုးဖို့အတွက်မိမိတို့ရောက်နေတဲ့ဒေတာကအနည်းဆုံးကျန်းမာရေးဌာနမှာဂျူလာ9ရက်နေ့မှာစတင်စင်းပေးဖို့ပါညွှန်ကြားခဲ့ပါတယ်။အခုဆိုတလအတွင်းနိုင်ငံတော်ပိုးတွေလူနာ 9,400 ထိမြင့်တက်သွားခဲ့တယ်လို့ထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်ကူးစက်များကိုဗစ်ပိုးအမျိုးအစားသစ်အကူးစက်ခံသူရွှေ့ပြောင်းအလို့သမား15ယောက်နဲ့ထိုင်းနိုင်ငံသား21ယောက်စုစုပေါင်း36ယောက်ကိုပထမဆုံးအကြိမ်ဖြင့်စစ်ဆေးတွေ့ရှိရတယ်လို့ထိုင်းကျန်းမာရေးအရာရှိတွေကတောက်ကြနေမှာပြောပါတယ်။ထိုင်းနိုင်ငံမှာမေလ27ရက်တောက်ကြံနေ့တရထဲမှာရင်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ3481ယောက်နဲ့သေဆုံးရသူက32ယောက်ရှိနေတာဖြစ်ပြီးစုစုပေါင်းအကူးစက်ခံရသူက13,300ကျော်ရှိနေပါတယ်။ထိုင်းဆိုအားကအခုခါမှာအိန္ဒိယ၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေကလာသူတွေကိုထိုင်းနိုင်ငံသားမဟုတ်ရင်နိုင်ငံတွင်းကိုဝင်ရောက်ခွင့်မပေးပါဘူး။